မြန်မာနိုင်ငံမှာဆင့်ဥချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့အတွက် CDM လှုပ်ရှားမှုတွေဆန္ဒပြမှုတွေလုပ်ပြီးစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်ဘဲဒီမိုကရေစီလိုလားကြောင်းပြသနေကြတဲ့မြန်မာနိုင်ငံသားတွေနဲ့အတူ American ဘက်ကလည်းရပ်တည်နေပါတယ်လို့မြန်မာနိုင်ငံ American တန်ရုံက February 23ရက်စနေနေ့မှာ Twitter ကနေပြောကြားခဲ့ပါတယ်။ American တန်ရုံရှင်မှာစနေနေ့ကလာရောက်ဆန္ဒပြသူတွေထဲမှာတန်ဃာတော်တွေပါပါဝင်လာကြတာပါ။ရာဂဏန်လောက်ရှိတဲ့တန်ဃာတော်တွေဟာသာသနာအလံတွေကိုကန့်ဆောင်ကြတယ်လို့ရှင်အနာရှင်ကိုအလိုမရှိကြောင်းဖော်ပြထားတဲ့စာတမ်းတွေလူလူကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့ကိုချက်ချင်းလှုပ်ပေးဖို့တောင်းဆိုထားတဲ့စာတမ်းတွေကိုကန့်ဆောင်ပြီးငင်းချမ်းစွာဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။ဦးဇင်းတို့ကပုဂ္ဂိုလ်တစ်ဦးတစ်ယောက်အတွက်လည်းမဟုတ်ဘူး။အဖွဲ့အစည်းတစ်ဦးတစ်ယောက်ရဲ့လက်အောက်ကလည်းမဟုတ်ဘူး။ဒါကြောင့်ဦးဇင်းတို့ဘယ်ဖွဲ့စည်းရဲ့အလားမမကင်ဘူး။ဘယ်ပါတီအလားမမကင်ဘူး။သာသနာလမ်းလည်းကင်တယ်။ဦးဇင်းတို့ကပြောချင်တာကတော့နိုင်ငံကိုတော့အများဆုံးအာဏာရှင်စနစ်လက်ကောက်ကတော့လွတ်မြောက်စေခြင်းနဲ့နောက်ငြိမ်းချစေခြင်းနဲ့တိုးတက်စေခြင်းနဲ့2010မတိုင်ခင်ပေါ့နော်အမောက်ခေတ်ကိုပြန်မရောက်ချင်တာပါဒါကြောင့်အဓိကတော့မြန်မာပြည်ငြိမ်းချရေးကိုလိုလားလို့နောက်စစ်အာဏာရှင်စနစ်ကိုဥစဉ်လို့သဘောမတူလို့ဆန္ဒပြတာပါနော
်ငြိမ်းချရေးတန်ကတမကကအရှင်ဝိစိတ်တနင်္ကာရကမိန်ကြားသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုမြန်မာပြည်သူအများစုကလက်မခံကြောင်းနဲ့မြန်မာနိုင်ငံလွတ်မြောက်ရေးအတွက်အကူအညီတွေပေးချဖို့ American တန်ရုံအပြင်ကုလသမဂ္ဂရုံတရုတ်စစ်တမ်းရုံနဲ့ဘရူနိုင်းတမ်းရုံတွေကိုလည်းပန်ချမ်းမှာဖြစ်ကြောင်းလည်းပြောပါတယ်။တန်ဃာတော်တွေအနေနဲ့မြန်မာနိုင်ငံသားတွေရဲ့ CDM လှုပ်ရှားမှုကိုထောက်ခံမှာဖြစ်ပြီးဒီလှုပ်ရှားမှုမှာပါဝင်သူတွေကိုလည်းအကူအညီပေးသွားမှာဖြစ်ကြောင်းပြောပါတယ်။